တော်ရရှိမြတ်ခင်ဗျာဒီနေ့ငါကစ်တစ်ပိုးလမ်းမကြီးဖောက်လုပ်ပြီးကုန်သွယ်မှုလမ်းကြောင်းတွေကိုချက်ထွင်မှုကြိုးပမ်းနေပါတယ်စီးပွားရေးနဲ့ကုန်သွယ်မှုအဆက်ဆံတွေပုံများလာမဲ့၂၁ရာစုပိုးလမ်းမလို့တင်စားခေါ်ကြတဲ့ One Belt One Road ကမ္ဘာလမ်းကနေပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းညီညာရေးအပေါ်မှာဘယ်လိုတည်ရောက်မှုတွေရှိလာနိုင်တယ်လဲတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေနဲ့ယင်းနှိမ့်မြုံနယ်မှုတွေကြောင့်ခါသိမှုတွေကြုံခဲ့ရဘူးလို့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာဆက်ဆံမှုတွေတိုးမြင့်လာတဲ့အမျှတွန်တွဲပါလာနေတဲ့ပြဿနာတွေကိုဘယ်လိုကြိုတင်ဟန်တားနိုင်မလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့ပါဝင်ဆွေးနွေးမဲ့ပြည်နယ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရောက်ရှိနေကြပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီတရုတ်နိုင်ငံခြေဆိုင်မြန်မာအရေးသုံးသပ်သူဒေါက်တာလက်ကျော်စောကိုမေးချင်ပါတယ်ဆိုတော့ဒီနေ့ပဲဒီဘေကျင်းမြို့ကညီလာခံတက်နေတဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြီးတရုတ်သမ္မတရှီချင်းဖြစ်နေတွေ့ပါတယ်တရုတ်သမ္မတကတော့ဒီကမ္ဘာလမ်းမကြီးစီမံကိန်းနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားမယ်လို့လည်းပြောပါတယ်ဆိုတော့ဒီအာရှတွေမကပါဘူးဒီအာဖရိကတို့ဥရောပတို့အထိပါဒီကုန်းလမ်းကြီးလမ်းဆက်သွယ်မှုတွေပါမယ်ဒီကမ္ဘာလမ်းစီမံကိန်းမှာမြန်မာနိုင်ငံပါဝင်ရေးကဒီတရုတ်နိုင်ငံအတွက်ဘလောက်ထိများအရေးကြီးနေတယ်လဲဆရာမဟိုအချင်းချင်းသုံးသပ်ပြီးတော့ပြောပြစီရင်ပါလေ
ဟိုတရုတ်ကအဲ့ဒီပိုလမကိုတိဆောက်တဲ့အဲရည်ရွယ်ချက်ကြီးတွေရှိပါတယ်နိုင်ငံရေးရည်ရွယ်ချက်တွေစီးပွားရေးရည်ရွယ်ချက်တွေရှိပါတယ်အဲ့တော့စီးပွားရေးရည်ရွယ်ချက်ကတော့သူ့နိုင်ငံရဲ့အဲစီးပွားရေးပုံစံကိုပြောင်းပြင်တာပါအဲ့သူ့နိုင်ငံရဲ့စီးပွားရေးပုံစံကိုပြောင်းပြင်တော့သူ့နိုင်ငံမှာပုံနေတဲ့ကုန်ပစ္စည်းတွေရောငွေအရင်းနှီးတွေရောအဲ့ဒီဟာတွေကိုကိုယ်လည်းအကျိုးရှိသူများလည်းအကျိုးရှိမယ်ဟိုလန်ကူရှာရင်ရတဲ့ဒီခစ်တဲ့ပိုလန်မှာဆိုတဲ့စနစ်ပေါ်လာတာပါအဲ့စီမံကိန်းကြီးပေါ်လာတာပါအဲ့တော့တရုတ်ကသူတယောက်ထဲနဲ့လုပ်ရုံနဲ့မကဘူးသူကဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေအားလုံးကိုဆွဲခေါ်လိုက်တဲ့အပြင်နော်ကမ္ဘာအဖွဲ့အစည်းအမျိုးမျိုးပေါ့ကုလသမဂ္ဂလိုဟာမျိုးနော်နောက်ပြီးတော့နိုင်ငံတကာနဲ့နိုင်ငံတကာငွေကြေးအဖွဲ့ကမ္ဘာပံအဲ့လိုအဖွဲ့အစည်းတွေပါရောပြီးတော့သူနဲ့အတူတူပါအောင်သူကဆွဲဆောင်လှုပ်ဆောင်လိုက်ပြီးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေအားလုံးပါဝင်နိုင်အောင်လမ်းတစ်လျှောက်မှာတော့68နိုင်ငံပဲရှိတယ်ဒါပေမဲ့ဟိုတနည်းကတက်တဲ့အဲနိုင်ငံပေါင်းကဆိုလို့140ကျော်တယ်ကိုယ်စားလှယ်အဖွဲ့ပေါင်းတွေလာကြတာသူကအားလုံးကိုဖွင့်ထားတာဖြစ်တော့ဘယ်သူပါဝင်ပါဝင်ဘယ်သူဝင်ပါပါရတယ်ဆိုတော့တော်တော်များများလာပြီးလေ့လာတာရှိတယ်အဲ့တော့အဲ့ဒီမှာဖွံ့ဖြိုးတိုးတက်စေနိုင်ငံရောဘာရောဆိုတော့ဒီလမ်းတွေဖြတ်တဲ့အထူးသဖြင့်အိန္ဒိနာချင်းနိုင်ငံတွေကအင်မတန်အရေးကြီးတယ်ပမာနိုင်ငံဟာတရုတ်နဲ့ကပ်နေတာဖြစ်တဲ့အပြင်ဒီနေနမိတ်ချင်းထိစပ်နေတာကလည်းကီလိုမီတာ2000ကျော်3000လေးပါဖြစ်တဲ့အတွဲပမာပြည်ကတရုတ်ပြည်အတွက်အတော်အရေးကြီးတယ
်
ဒီကြားထဲမှာဒီလမ်းကြောင်းတစ်လျှောက်မှာဒီနေကြားတစ်လျှောက်မှာမတိမငင်ဖြစ်မှုတွေပါများနေတဲ့အတွဲပမာပြည်ကိုသူတို့ပုံအေးပေးနေရတာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအခုတော့ဒီတရုတ်နိုင်ငံကစီမံကိန်းတွေလုပ်နေတဲ့ဒေသဟိုနိုင်ငံကြီးကောင်းဆောင်တယောက်ဖြစ်တဲ့ဒီရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကပြည်သူလူထုကိုလည်းဦးလာစောတဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့ဟိုတကယ်တော့တရုတ်နိုင်ငံကရခိုင်ပြည်နယ်မှာရေနက်စီမံကိန်းလို့ရှေ့ပြေးစီမံကိန်းတွေလည်းစနေပါပြီဆိုတော့ဒီတရုတ်ပိုးလမ်းမတစ်ကမြန်မာနိုင်ငံအတွက်ရောဟိုအထူးသဖြင့်ဦးလာစောလို့ဆိုရခိုင်ပြည်နယ်အတွက်ကောဘယ်လောက်ဒီအရေးကြီးအရေးပါတယ်လို့ယူဆပါတယ်ခင်ဗျာ
ကျွန်တော်မြင်တာကတော့ဒီစီမံကိန်းကအခုလောလောဆယ်မှာဗျာနိုင်ငံတကာမှာထိတိုက်ဟိုပြိုင်ပွဲနှစ်ခုပေါ့ဗျာနော်အမေရိကန်နဲ့တရုတ်ပေါ့လေအဲ့တော့အမေရိကကိုကြော်တက်မယ်ဥရောပကိုကြော်တက်မယ်ဂျပန်ကိုခြံထားခဲ့မယ်ဆိုရင်တရုတ်ရဲ့အဲ့ကမဟာစီမံကိန်းပေါ့ဗျာမဟာအမျိုးသားတရုတ်စီမံကိန်းကြီးလို့ပဲမြင်တယ်အဲ့တော့သူတို့တော့သူတို့အကျိုးစီးပွားနဲ့လုံးပါပဲအဲ့တော့ဒီဟာကကျွန်တော်တို့မြန်မာပြည်နဲ့ပြတ်သက်လာမယ်ဆိုရင်မြန်မာပြည်လိုပေါ့ဗျာတကယ်ဒီမိုကရေစီ transition ကိုတကယ်ခက်ပြင်ပမှန်းမှလုပ်နေရတယ်နော်ကို့မှလည်းတကယ် competent ဖြစ်တဲ့အနေထားလည်းမရှိဘူးအဲ့ဒီအချိန်မှာဒီလိုစီမံကိန်းကြီးဟာတကယ်တကယ်ရခိုင်ပြည်သူတွေပေါဝင်ဗမာပြည်သူတွေအတွက်ကောင်းကျိုးပေးနိုင်မလားဆိုးကျိုးသက်ရောက်မလားဆိုတာကိုတုံ့တက်ဖို့ဆိုတော့စောတော့စောသေးတယ်ပေါ့ဗျာဒါပေမဲ့ကျွန်တော်တို့ကြုံတွေ့ခဲ့ရတဲ့ဖြတ်သန်းထူရခဲ့ရတဲ့စီမံကိန်းကြီးနှစ်ခုပဲเนาะ gas pipeline ရှိတယ်เนาะကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဒီ
ရေနက်စိတ်ကန်ရှိ
မတည့်ကျွန်းမှာတရုတ်စိတ်ကန်ဒီဟာပေါ့ဒီရေနက်တင်သင်းမောကြီးတွေဆိုက်ပြီးတော့ဒီမှာ guest tank အကြီးကြီးတွေရှိတယ်အဲ့ဒီကနေတရုတ်ပြည် pipeline နဲ့ဆွတ်နေပြီအဲ့ဒီနှစ်ခုရဲ့အကျိုးဆက်ကတော့တခိုင်ပြည်သူတွေစိုးစိုးဝါဝါခံစားရတယ်ဗာမာအပြည်ပွဲမခံစားဘဲနဲ့ကျွန်တော်နင်းနာဆုံးရှုံးမှုတွေအများကြီးဆုံးရှုံးတယ်အဲ့တော့ကျွန်တော်တို့တုံ့တက်စရာတွေအများကြီးရှိပါတယ်အဲ့တော့ဒီဟာကြီးကဗမာပြည်သူတွေအတွက်ကောင်းကျိုးကိုပေးမလားဗမာပြည်သူတွေကိုပဲတကယ်နှွန်တဲ့ကိုဆွဲနှစ်တော့မလားဆိုတာကတော့ဒါကျွန်တော်တို့တကယ်ကို တကယ်ကိုဆန်စစ်သင့်ပါတယ
်ဟုတ်ကဲ့ပါကျေးဇူးပါဆိုတော့ဟိုကျွန်တော်ခုတခုရှိတာဒီနေ့အတမ်းငန်ပုတ်ကိုတော်ဆန်းစုကြည်နဲ့တရုတ်သမ္မတနဲ့တွေ့တဲ့အချိန်မှာဟိုထည့်ပြောတာတခုရှိပါဒါတော့ဒီမြန်မာနိုင်ငံရဲ့ငင်းငယ်လုပ်ငန်းစဉ်ကိုတက်နေတဲ့လောက်ဆက်လက်ပံ့ပိုးခြင်းနဲ့ပြောပါတယ်ဆိုတော့ဒီနေ့မှာကျွန်တော်တရုတ်နိုင်ငံနဲ့လည်းကရရှိနေတဲ့ကချင်ပြည်နယ်ကကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြရဲ့သဘောထားကိုကြားချင်ပါတယ်ဆိုတော့ဒီလိုတရုတ်နိုင်ငံရဲ့မျှော်လင့်ချက်ကြီးတဲ့စီမံကိန်းတွေကနေမြန်မာနိုင်ငံပြည်တွင်းငင်းငယ်ရဲ့အတွက်တစုံတရာတွန်းအားဖြစ်လာနိုင်သလားဒါမှမဟုတ်ဟိုပေါ်လေးဟို side effect တွေများဘာတွေများရှိလာနိုင်တယ်လဲဒေါက်တာတူးကြသဘောထားဆွေးနွေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ပြည်ညီကြဲတဲ့အလားလာကောင်းပြီရှိလာမယ်လေလို့မြင်တယ်။ဘာကြောင့်လဲဆိုရင်ဒီရုပ်ရဲ့မှာပြောတာကအမေရိကန်နဲ့သူကဒီတန်ဘက်အပုံစံနဲ့သူရှိနေတာ။အခုဆွဲကကြတော့မြန်မာနိုင်ငံကဒါဒီရုပ်နဲ့ပုံပြီးနေသတော်တူတာတူအနေနဲ့တော့ဆွဲဆောင်ပါပဲ။ဆွဲကကြတော့အဲ့ဒီမှာဒီမြန်မာနိုင်ငံကဲသူဆွဲဆောင်တဲ့နေရာမှာသူကမြန်မာနိုင်ငံသားဒီလူလားချက်ကိုသူကလည်းပြောပေးဖို့နားလည်သိရှိပေးဖို့လေ။ဒါတင်းနေချင်းကမှာညီမနိုင်ငံမှာအာဒီပြည်သူတွေအလူလားဆုံးတော့ညီကြရင်တန်းပြေအလူအဆုံးတော့ညီကြရင်ဖြစ်တယ်ဒါကိုတရုတ်အစိုးရလည်းဒီနားလည်းသဘောပေါက်တယ်ဒါကြောင့်ညီမနိုင်ငံကသူ့နဲ့မိတ်ဆက်ဖြစ်အောင်ဆိုဆက်ဆောင်မယ်ဆိုလို့ရှိရင်တော့ဒီပြည်သူတွေလူလားချက်ကိုသူကလဲထားပြီးလို့ဆောင်ပေးဖို့လုပ်တယ်ဒါကြောင့်မလို့သူကပြည်သူညီကြရင်ဒီဆော့တဲ့နေရာမှာသူကတတ်နိုင်ဆုံးပါဝင်ကူညီဖို့ရှိတယ်လို့ကျွန်တော်မြင်တယ်အခုလက်ရှိမှာလည်းသူလုဆောင်နေတဲ့အပိုင်းတမှာတော့ဒါဒီညီကြရင်ကိုအတိကထားတော့ကျွန်တော်သိရှိနေရတယ်လေဒါကြောင့်မလို့ဒီပူလာမကြီးကိုအကောင့်နဲ့ပေါ်လာတဲ့ချိန်မှာလည်းဒီနိုင်ငံရေးပိုင်းဆိုင်ရာမှာတော့သူကဒီညီမနိုင်ငံကိုသူကဒီမိတ်ဆက်အစ်စ်အမဖြစ်အောင်သူကညီမနိုင်ငံရဲ့ကောင်းရကောင်းကြောင်းကိုဒီရှေ့တန်းပြည်သူတို့လို့ပို့ရှိပါတယ်မြန်မာနိုင်ငံပြည်သူပြည်သားတွေရဲ့ဒီရှေ့အကျိုးကိုရှေ့ရှုပ်ပြီးသူလို့ပို့ရှိပါတယ်ဒါကြောင့်ကျွန်တော်အမြင်ကတော့ဒီပြည်သူချင်းဒီဆော့တဲ့နေရာမှာဒီကျိုးအစိုးရကအသေးသေးဝင်ဝင်ကုသရေးဖြစ်ပါကိုညီလေးမယ်လို့ပြောနေပါတယ်
โอเคကျေးဇူးပါကျွန်တော်တို့အခုဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့တရဲမျိုးကဦးလာမြင့်ဖြစ်ပါတယ်ဦးလာမြင့်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคခင်ဗျာဒီဦးလာမကြီးခုပြောနေတဲ့21ရာစုဘိုးလာမကြီးမတိုင်ခင်မှာလည်းပဲကမ္ဘာအရင်းကြီးနိုင်ငံကြီးတွေကဒီလိုပဲလမ်းမဒီကမ္ဘာကုန်သွယ်ရေးလမ်းကြောင်းကြီးတွေကိုသူတို့လှုပ်ခုရတယ်ပထမဆုံးကကျွန်တော်တို့စပိန်เนาะနောက်ဒတ်ရှ်ပေါ်တူဂီကျွန်တော်တို့နဲ့ဆိုင်တာကတော့အင်္ဂလိပ်ပေါ့เนาะဒီ British Empire အစကိုရောက်လာတော့ကျွန်တော်တို့ကမ္ဘာဈေးကွက်နော်ကမ္ဘာဈေးကွက်ကြီးထဲမှာကျွန်တော်တို့အလုပ်တာခွဲဝေမှုပေါ့နော်ဒီ World Market Division တော့ဒီပါပေါ့အဲ့ဒီမှာကျွန်တော်တို့ဘာဖြစ်လာလို့ဆိုတော့အိန္ဒိယကကျွန်တော်တို့ဂုံချောတို့နော်နောက်ပြီးကြတော့လက်ဖက်တို့ဘိန်းနဲ့ပါတယ်ဘိန်းကသူကတရုတ်ပြည်ကိုပို့တာပေါ့နောက်တစ်ခါကျွန်တော်တို့ဗမာကစံစဘာအောင်မလေးကတော့ချက်ပေါင်စည်းနဲ့တန်ဖြူပေါ့နော်ခဲမဖြူအဲ့ဒီကုန်ညာနေကိုကိုတာဝန်နဲ့ကိုထုတ်ပြီးတော့ကုန်နေဖလဲတဲ့အလုပ်တွေလုပ်ခဲ့ဘူးပါတယ်။ဆိုတဲ့အခါကျတော့ဟလာအဲ့ဒီတော့ကလည်းပဲကျွန်တော်တို့မြန်မာကဘာမှပထမဆုံးဒီဟလာထိတ်ဆုံးစံတင်ဖို့တဲ့နိုင်ငံဖြစ်ခဲ့ဘူးပါတယ်။ဒါလက်မကြီးရဲ့အကျိုးပေးရဖို့ပေါ့နော်။အဲ့တော့ဒီနေ့ပိုးလမ်းမကြီးပေါ်လာရင်လည်းပဲကျွန်တော်တို့အဲ့ဒီလိုပဲဒီကဘာအလုပ်တန်းခိုးရမှုဆိုတဲ့ခိုးရမှုအစ်စ်တွေကပေါ်လာမှာပါ။ကျွန်တော်တို့ကြိုက်ကြည့်ဖြစ်စေမကြိုက်ကြည့်ဖြစ်စေအဲ့ဒီလမ်းမအဲ့ဒီလုတ်တာဝန်ခွဲမှုထဲမှာကျွန်တော်တို့ကဘယ်လောက်အထိဟိုဝန်ဆောင်လုပ်မလဲအဲ့ဒါတော့ကျွန်တော်တို့ခေါင်းဆောင်သူတွေပုံမှာအများကြီးကြည့်ပါတယ်ကျွန်တော်တို့အဲ့ဒီအတွက်ပြင်ပြဆင်ဖို့လိုပါလိမ့်မယ်ခင်ဗျာကျေးဇူးတင်ပ
ါဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာပါဝင်ဆိုဆွေးနွေးပွဲကိုကျွန်တော်တို့စာတချို့နဲ့ပေးပို့ပြီးတော့ပါဝင်ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်ကျွန်တော်တို့ email တွေနဲ့ပို့တာရှိတယ် Facebook ကနေပို့တာရှိတယ် Facebook ကနေပို့ထားတဲ့စာတချို့ကိုတော့ကျွန်တော်ဒီနေရာမှာပေါ်ပြခြင်းပါတယ်သူတို့စာရီကလည်းတိတ်လည်းမရှိဘူးဆိုတော့တယောက်ကတော့လင်းနေဆိုပြီးတော့ကုံသွယ်မှုတွေတကယ်ဖြစ်မလာခင်မှာနိုင်ငံသားတွေကိုအကျိုးပြုနိုင်မဲ့ဥပဒေတွေကိုရေးဆွဲထားဖို့အစိုးရကိုအကြံပြုခြင်းပါတယ်နောက်တယောက်ကတော့အောင်ကျော်ဆိုပြီးတော့အကောင့်ပိုင်ရှင်ပါသူကတော့ကုံသွယ်ရေးလမ်းကြောင်းကြီးဖောက်တာကိုယ့်နိုင်ငံသားတွေတန်းလူရေးခွင့်ရရယူထားဖို့လိုပါတယ်အရင်ခေတ်လိုဆိုင်ဥစားရမှာကိုက5ချက်တယောက်က95ချက်ဆိုတာမလောက်ကြပါနဲ့8000နဲ့ထက်ပြီးညီလေးကိုကြီးနဲ့ပြီးတာဆွေမျိုးပေါက်ပေါ်အမျိုးတော်တာမကြသေးပါဘူးတဲ့အစင်းဆုံးနိုင်ငံဘဝကနေပြန်တက်ဖို့ကြိုးစားကြပါဗျာတဲ့ဟိုဆိုခုတ်သွေးဟိုဆက်ဆုပ်တွေရောင်းပြီးခုတ်သွေးဆုပ်တာသွေးမတိတ်သေးပါဘူးတဲ့မျက်စိချင်းမှာနားပါပါဆိုပြီးတော့သူကတော့တတိပြေးပြီးရေးထားပြေးပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဟိုတိုင်းရိုက်ပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်2ကိုလည်းအလှည့်ပေးကြပါတယ်သူကတော့ဟိုဥကန်အေးပါနော်ဝေနိုင်ငံဥကန်အေးရဲ့သဘောထားလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
အော်ညကျေးဇူးပါခင်ဗျာကျွန်တော်အခုမြင်တဲ့ဥစ္စာ ိုင်းပြည်ကဘာမှဥပဒေလည်းမရှိသေးဘူးလေတိုင်းပြည်ကအကုန်လုံးချွတ်ချုံကြနေချိန်မှာဒီမျိုးပိုလာမလုပ်လဲဆိုရင်ဘောအဖြစ်မှာလည်းစီးစင်းနဲ့လည်းမရှိဘာတစ်ခုမှမရှိတဲ့ချိန်မှာဆိုတော့ကြည့်တယ်ဆိုတော့တိရောကတော့80ရာခိုင်နှုန်းတော့ရပါဘူးဘောအဖြစ်ကတော့နာဖို့တော့တိတ်ကြီးအကျိမ့်နေတယ်လေကျွန်တော်မြင်တဲ့ဥစ္စာတော့တဲ့ဝါရကြီးတွေကအခုအုပ်ချုပ်နေတယ်တိုင်းပြည်ဖြစ်တဲ့ကောင်ကလည်းအရှိမစီးနေတော့ဘလို့မလုပ်လို့ရမှာကျွန်တော်မြင်တဲ့ဥစ္စာတော့ဘောအဖြစ်အနစ်နာဖို့ကပါစင်ရှိဆယ်တော့ရမယ်ပြန်ရမှာ20လောက်ပဲရမလို့ကျွန်တော်မြင်နေခင်ဗျာဒါပေမဲ့ပြည်သူတွေတော့ကောင်းကောင်းခံစားအောင်မယ်တေပူလာမပူလာမအကျိုးရှိတယ်မဟုတ်ဘူးဗျာပြည်သူကတို့ဒုက္ခပေးဖို့အကျိုးတော့ရောက်လာမှာအညာကျိုးတော့မဟုတ်နော်ကျွန်တော်မြင်နေအဲ့ဒါဆိုကျွန်တော်တကနေဝိုင်းနဲ့ကြည့်ပြီးတော့ကိုလုံးဝိုင်းစဉ်းစားပြီးတော့ဆုံးဖြတ်ကြတာလေကျွန်တော်ပညာရှင်တွေတို့မှနော်ဝေးကောင်လည်းကျွန်တော်မေးကြည့်တော့မနိုင်ဘူးလေဘောဟာပြည်ကလုံးဝမရနိုင်ဘူးလေဘောဟာပြည်ကတတိယဝဝါဝမယ်လေတရတိထားတဲ့သိပေမျိုးဖြစ်မယ်လို့ကျွန်တော်ပုံရတာလေသိပေကနေအကုန်လုံးပြန်စားရလေယူတော့ဆိုပိုးလမဆိုတော့ပို့ပြီးတော့ဆုံးမှာပေါ့နိုင်ပိုင်းနဲ့ပိုင်းတော့အကုန်ပါတော့မှာ
โอเค
โอเคเย็นน่ะจริงพอတော့ครับ
โอเคเจ๊ซุป
ครับแต่ว่าตรีไปขึ้นนะครับ
โอเคครับเจ๊ซุปครับสรุปว่าเราที่โหပြောมั้ยสรุปอุทุสิญญ์นักงานเฉิงโน่อ่ะนักงานซีวายเนี่ยญาติงานอบมาอ้อษาญาณแก่ปูได้ตั้งพี่ทุกคนแล้วဖြစ်တယ်สรุปดิโลยีมั้นแจจีๆซีมันงี้นี่เจ้าญาติงานอบมาปูပြီးတော့โหล้วนมุล่ะมะล่ะซ้อยไม่กินน่ะดิแล้วตลอดเนี่ยชื่อนี่บาได้เราที่ Facebook ดิมาเราเมสเสจไปให้ลูกทุกคนแล้วโหดาที่เคสนี้ยินยงพอปะอะไรမျိုးရှိပါတယ်สรุปดิตยุนักงานนักงานเฉิงวายดนရတဲ့တိတ်လွှမ်းမိုးလာရင်ဒီမြန်မာနိုင်ငံကဒီတရုတ်နိုင်ငံရဲ့လက်ောက်ခံတိုင်းပြည်တစ်ခုဖြစ်လာမယ်တိုင်းပြည်ချုပ်ချာအာဏာကိုချိန်ချောက်လာနိုင်တယ်ဆိုပြီးတော့စိုးရိမ်တာမျိုးတွေလည်းရှိပါတယ်ဆီယမဒေါ်လာကျော်စိုးရိမ်သဘောထားသိကြမှာဒါတွေကဟိုချိုးချောက်စီလျော်တဲ့ဟိုစိုးရိမ်ချက်တွေလို့ဆိုနိုင်လားခင်ဗျာ
အချိုးချောက်စီလျော်မှုရှိပါတယ်ဒါဗမာနိုင်ငံတနိုင်ငံနဲ့မဟုတ်ပါဘူးနိုင်ငံငယ်လေးတိုင်းသူတို့ဒီလိုပဲရှိကြပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့တရုတ်ကလည်းဒီလိုပြောတာရှိပါတယ်တို့တွေကိုယ်တိုင်ကိုယ်ကလည်းကိုလိုနီတစ်ပိုင်းနိုင်ငံဖြစ်ခဲ့ကြတော့အစစအရာရာဘသူ့ကိုမှမယုံရဲတာမယုံတာတို့တွေလည်းဖြစ်ခဲ့ဘူးလားပဲတဲ့ဒါကြောင့်ဒီနိုင်ငံငယ်လေးတွေကတို့တွေပုံမှန်မယုံသင်တာဖြစ်တာတို့တွေပုံတန်ကြာရှိတာသဘာဝကြပါတယ်အဲ့တော့ဒါတွေကိုစကလုံးလှလှလေးတွေနဲ့ပဲမဖြေရှင်းပါနဲ့တဲ့လက်တွေ့လုပ်ငန်းတွေနဲ့ပဲဖြေရှင်းပါလို့အဲ့လိုပြောတယ်အဲ့ဒါသူတို့ဒီအခုပိုးလမ်းမကာလအတွင်းမှာ dialogue တွေလုပ်တဲ့အခါမှာအခုနပြောသလိုပဲဒီပိုးလမ်းမကြီးမှာသူကအင်အားကြီးတဲ့လူနော်နောက်ငွေရေးကြီးအားများတဲ့လူကအပေါ်စီးရနိုင်တယ်ဆိုတာမှန်ပဲသို့တော့တရုတ်ကစင်စားနည်းကိုကသူကအားလုံးပါဝင်နိုင်ရေးအကျိုးမြတ်ကိုညီူမျှသူမျှဝေရေးဆိုတဲ့အခြေခံပေါ်ကစဉ်းစားတာဖြစ်တယ်အမေရိကန်တို့ဂျပန်တို့ကိုလည်းသူပမထားပါဘူးဂျပန်ကဟိုနေ့ကအစည်းအဝေးကိုအစိုးရအဖွဲ့ကမတက်ပေမဲ့ LDP ကအထွေထွေတင်းရင်မှုတက်တယ်အခုနဒေါ်အောင်ဆန်းစုကြည်နဲ့သမရရှိချင်းပင်တွေ့တဲ့နေ့မှာပဲအဲ့ဒီဟိုဂျပန်ကအဖွဲ့နဲ့ရှိချင်းပင်နဲ့တွေ့တယ်တွေ့တဲ့အခါမှာဂျပန်အဖွဲ့ကတရုတ်လုံနေတဲ့ AIIB ဒီဟိုပန်ထဲမှာဝင်ဖို့စိတ်ဝင်စားတယ်ဆိုပြီးတော့အာဘေးကနော်ဂျပန်ဝန်ကြီးချုပ်အာဘေးကရှီကျင်းဖိန်ကိုလက်ရေးနဲ့ရေးထားတဲ့စာကိုယ်တိုင်လက်မှတ်ထိုးထားတဲ့စာကိုပေးတာတွေ့ရတယ်အဲ့တော့တရုတ်ကအကုန်လုံးကိုဖွင့်ထားတာပါအမေရိကန်ကိုလည်းဖွင့်ထားပါတယ်အဲ့တော့အကြောင်းမလို့အမေရိကန်ကလည်းထိတ်တန်းထရမ့်ကိုအကြံပေးပုဂ္ဂိုလ်ဦးစီးတဲ့ကိုယ်စလေအဖွဲ့တစ်ဖွဲ့လာပါတယ်ဒါကြောင့်မို့ကျမတို့နိုင်ငံအပါအဝင်နိုင်ငံအငယ်လေးတွေကနော်သူတို့တရုတ်ရဲ့ရည်မှန်းချက်အပေါ်မှာတန်တရားရှိတာတိတ်တော့မထူးဆန်းပါဘူးတရုတ်ကိုလည်းသိပါတ
ယ်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆရာဦးလာဆောင်ကိုလည်းမေးချင်ပါတယ်ဆရာဦးလာဆောင်စောစောတော့အခုဆိုလို့ရှိရင်တရုတ်နိုင်ငံရဲ့စီမံကိန်းတွေကဒီရခိုင်ပြည်နယ်မှာရှိနေတဲ့အပေါ်မှာလက်တလုံးအခြေအနေတွေအခုချိန်အထိကိုပြောမယ်ဆိုရင်မြန်မာနိုင်ငံမှာအရသာဆိုးရွားလည်းတက်လာတယ်ဒီမိုကရေစီဒီအစိုးရလည်းဖြစ်တယ်ဒါပေမဲ့လည်းပဲအခုချိန်ထိတော့မှပဲအခြေအနေတွေကဘယ်လိုစီမံကိန်းတွေကြောင့်ဖွံ့ဖြိုးစီမံကိန်းတွေရောဟိုဘယ်လိုပေါ့လေဟိုဒေသခံတွေရဲ့နင့်လာဆုံးရှုံးမှုတွေကရှိနေတုံးပဲဆိုတော့ဟိုဥဥလာဆောင်လို့စိုးရင်တာလည်းဟိုစိုးရင်စရာလို့ဆိုရမှာပါဒါပေမဲ့ဒီခုရှိတာကျွန်တော်မြန်မာနိုင်ငံဆိုတော့ဒဏ္ဍာရီကလည်းမပြည့်စုံဘူးဖွံ့ဖြိုးမှုလည်းနှိမ့်ချနေတဲ့တိုင်းပြည်တစ်ခုအနေနဲ့ပေါ့လေဟိုဒီလို globalization ဆိုတဲ့ဒီရေစီးကြောင်းကြီးကိုကျွန်တော်တို့ကဟိုခရီးစီးကြောင်းကြီးကိုကျွန်တော်တို့ကတားနိုင်ပါမလားမတားနိုင်ရင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆရာ
။ဟိုကျွန်တော်ဖြစ်နေကျင်တာနှစ်ပိုင်းကျင်တော့ပထမပိုင်းကတော့ကျွန်တော်ပီကင်းကို1964ခုရောက်တဲ့ခါကျတော့အဲ့ဒီကအဲ့ဒီကွန်မြူနစ်ပါတီကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရောကျွန်တော်အရာရှိကျွန်တော်တို့အစိုးရပိုင်းကဟာတွေရောသင်တန်းတွေရောတွေ့တယ်။တွေ့တဲ့ခါမှာသူကကျွန်တော်ဝေဖန်ထားတာကျွန်တော်ပြောပါတယ် ยังไงดีมาลายออกมีในยีนิมยงเนี่ยเดียวกบนี่จะยุ่งดีอาบ่แต่เมื่อที่ท่านสามีดูเรื่องมาลีซาอูฮะน้าวนั่นมันเนี่ยลูกคนนั้นบัตรเรนนั่งยังก้าวเส้นชิงเส้นนุ่มดีพอไปลูกค้าลาดอะไรกี่สั่งรถได้ลงวัดจำบุ๋มท้าวนั่นบัตรลูกทบ่าวปงวันยิงกูลงวัดไปยุ่งใส่บุ๋มไอ้รถเขมรู้อ่ะนี่ต้องเช็คกูเขมรู้อ่ะพบเช็คจู่ลงนี่เลยไอ้รถลูกเอท้ากันมือยาวสุดเขมรู้อ่ะดีบอลสีกูเปลี่ยนมาลูกเยอะเลยมาเปลี่ยนลูกเขมรเปลี่ยนเลี้ยงมือกูจันทร์ลงวัดมาตุยาวจันทร์น้าวส่งยาดิลงเงินนับปลาลากับจันทร์มาเรียกจังมาอยากเขยยังขันยอลีรีบอกยายังขันยอลีสระมูการมุชีรีเองรีบอกยายินอร์เองมาลีบาลูกมาห้องรีบอกยาเอร่ารู้จังเลยมีว่าที่นี่มีเงียร์ทรูอ่ะรู้เองมาบอกยาบอกกูคอมเลวทั้งปัญญีบอกยาดอลลาร์นั่นเสร็จแต่ดันบีเรสุดอ่ะเทศยามดีจังอ่ะดีด้านการบีบีรูปเยอะเลยเองนั่นเสร็จแต่ดันดับบีเกลือชีเองมาเองชินนัทห้องเราต้องมุชีรีดีด้านการบีบีอ่ะแต่เกี่ยวผมไม่อยู่พิลิมะได้ไหมยี่เล็กก็ว่ามุชีวูเลียสิมีเล็กมุชีวูจังเล็กก็ว่ามุชีวูสิกันเล็กก็ว่ามุชีวูเอร่าลิงอะไรอ่ะเนาะไอ้ดิเชบอยเนาะ
โอเค
แล้วดิเชกอ่ะไอ้ดูยินยุ่งนั่นเนี่ยคำว่าเลชี่ดีซะที่จะโน้สัวบอยไอ้ดีวันเราแต่งเต็งสัวบอยดีกูหล่อหล่อจังเลยดีปิดตู้สัวขอร์บอยเนี่ยดีสัวบอยไอ้ดีเนี่ยดีสัวฮะไอ้ยินยุ่งนั่นลาเรลูดีซะดีซะกันปิดตู้รีบออกมาสองสี่ยามเตียรีบอยเนาะไอ้เราอุบดีจังใส่ยาปิดตู้รีบก้าวไปยามเนาะไอ้เราอุบดีรู้ว่าตัวแบบกระดิกก็ดีเสียมั้ยเนาะจันโรกุสุยเจ้าอยู่มาเอซีเซกิสาโกเลิกต่อมั้ยเนาะจันโรจ่าล่ะก็တော့มิสုံกิสาโกทายงานไล่เนี่ยด้วยจ้ะเนาะอโยซาอนิเนี่ยเจ้าผู่เอซีเซกูไปเลยมีก็5000ก็ติ้งทาอีเนาะไอ้นี่มาปฏิญญาซาเต็ดนี่อะแล้วเอซีเซลงมั้ยส่วนลูดุก็ชาปะมั้ยลูดุเนี่ยอลุกันขวัญลันปฏิญญาเนี่ยมีส่งจ้องต่อได้ลูดุเนี่ยอลุกันยาชีมีดาวยาชีปฏิญญาปีดูเนี่ยยี่สิบเจ็ดสนารีบอกเดี๋ยวไอ้ดีด้าคอมพิวเตอร์เจ็ดสนารีก็อะกงลงดาวอยู่ในอุปดีริโกเป็นเรื่องมีนาโรยูทูบชาปยามเอ๋ยนั่งไอ้ปาร์ตี้โกสุนียามเอ๋ยเอร่านิวมันลุกได้เอร่านิวโกเลชี่สัวกามันลุกในวุ้ยสุยแต่ตั้งยี่โกยังทาร์เรตบอมยูพิโดลินไอ้คนนั้นเชื่อชีเลยว่าจ้ะ
โอเค
จันโอร์เดียวดีกูไม่ยงกูเนาะดีกูลงเดียวดีฮะจันโอร์แอฟริกามาดอลก้องลาวมาดอลก้องไอ้มาจันต์แต่ไม่สู้เรื่องสินารีสิเอ๋ยไอ้เราตัวบอลซีอับยอมเลยดอลลาร์จอดอบยอมดูแล้วนะบอลซีอับยอมมาเลยถ้าไม่เล่นเงินเล็กไปมาตีอยู่กี่บอลลูกเลสเรามารีจังหวะลาจีบาเล็บร้องดังบุตรจีบาเนาะไอ้เราอยู่นอกทั้งมาพี่เอาส่วนยังจะโนรู้ก็รอลีที่นั่งเงินอะไรก็จะโนซีเดนนั่งเงินคู่มานั่งเงินก็ตายไปแล้วยินดีมีองค์นามุดิวจะโนจูสัวกังวลยามบุถ้าไม่ปีดูรีอันนั้นที่ขันซายาบุตรส่วนเลสิตาวงศิลาสัวเลยไอ้เราไอ้ตัวสัวฮะအရင်တော့အဲ့ဒီတရုတ်တွေဘလို့ပါခဲ့တယ်လဲဆိုတာကိုရေရေရေကြီးမြင်နေတက်ထီတော့ရှိရမယ်
။ဟုတ်ကဲ့ပါဆရာ။ကျေးဇူးပါ။နောက်တူကတော့မောင်တသနာပါ။သူစာကိုအောင်ဖတ်ပြပေးပါခင်ဗျ
။ဒေါ်လာဘီလီယံရာနဲ့ချီသုံးပြထားတဲ့ခေတ်သစ်ပိုးလက်မကြီးစီမံကိန်းဟာစီးပွားရေးနဲ့နိုင်ငံရေးအရာအနောက်နိုင်ငံတွေအားလုံးကိုကျော်လွှားနိုင်ဖို့မျှော်လင့်ထားတယ်ဆိုတာရှင်းနေပါတယ်။မြန်မာနိုင်ငံအနေနဲ့တရုတ်ပြည်ရဲ့ခေတ်သစ်ပိုးလက်မကြီးစီမံကိန်းကြောင့်ကုန်သွယ်ရေးစီးပွားရေးစွမ်းအင်နဲ့ဆက်သွယ်ရေးကဏ္ဍတွေမှာတိုးတက်မှုတွေအတန်အသင့်ရရှိနိုင်တယ်လို့ထင်ရပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေနဲ့ခိုင်မာမှုမရှိသေးတဲ့ပြည်ပရင်းနှီးမြှုပ်နှံမှုဥပဒေတွေကြောင့်ဆုံးရှုံးမှုတွေပိုများလာနိုင်တယ်လို့ယူဆပါရယ်အထူးသဖြင့်မြေအားပိုင်ဆိုင်မှုဥပဒေတွေဟာကျေးလက်ပြည်သူတွေရဲ့ဘဝတွေကိုအာမခံချက်ပေးမထားတဲ့အပြင်တောတောင်ကြီးမြေသဘာဝရင်းမြစ်တွေနဲ့အိုးအိမ်လဲရောက်ဥယျာဉ်ချမ်းမြေအများစုပါလဲခရိုနီတွေရဲ့လက်ထက်ရောက်ရှိနေပါတယ်အဆိုဆုံးကတော့စစ်အစိုးရဆက်ဆက်ပွင့်လင်းမြင်သာမှုမရှိတဲ့သဘောတူစာချုပ်တွေကြောင့်တောတောင်ကြီးမြေသဘာဝရင်းမြစ်တွေနဲ့လဲရောက်ဥယျာဉ်ချမ်းမြေသုံးပုံတစ်ပုံလောက်ဟာလဲတရုတ်ရင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တွေလက်ထက်ကြားရောက်နေပါတယ်ဒါအပြင်တရုတ်နိုင်ငံသားထောင်ပေါင်းများစွာဟာလဲတိုင်းရင်းသားလူမျိုးစုအမျိုးတွေနဲ့နိုင်ငံသားတွေဖြစ်ကုန်ပြီးမြောက်ပိုင်းလူမျိုးစုလက်နက်ကိုင်တပ်ဖွဲ့များကိုလည်းလိုးစလုံးကစားနိုင်တဲ့အနေအထားရှိနေပါတယ်ဒါကြောင့်အစိုးရအနေနဲ့ဖော်ပြပါပြဿနာတွေအားလုံးကိုမဖြေရှင်းနိုင်မခြင်းပိုးလမ်းမကြီးစီမံကိန်းကိုအလျင်စလိုလက်မှတ်မထိုးသင့်ဘူးလို့ယူဆမိပါတယ်
။ဟုတ်ကဲ့ဒါတော့ဒီမောင်တသနာရဲ့စာပါဆိုတော့ဒီမြန်မာပြည်ရဲ့တရုတ်ပိုးလမ်းမကြီးအတွက်အရေးကြီးတယ်အထူးသဖြင့်နေဆက်ချင်းတည်နေတဲ့မြန်မာနိုင်ငံမြောက်ပိုင်းမှာငင်းငင်းရောက်လို့တရုတ်ကလူလာတယ်။ဒါပေမဲ့တစ်ချိန်တည်းမှာငင်းငင်းရောက်ဖို့ထဲဝင်ပတ်သက်လာတဲ့နေရာမှာတစ်ဖက်ဖက်ကိုဖိအားပေးတဲ့အခြေအနေမျိုးအဲ့လိုမျိုးဟိုပေါ်တယ်တစ်ဖက်ဖက်ကလည်းအဲ့လိုဖိအားပေးရလို့ယူဆစရာမျိုးတသနာတွေရောမပေါ်နိုင်ဘူးလား။ဒေါက်တာတူးကြော်ကိုဒီဆွေးနွေးပွဲအဆုံးသတ်ခင်ဟိုမိနစ်ဝက်လောက်ဆွေးနွေးပေးပါခင်ဗျာ။
ဟုတ်ကဲ့ရအဲ့လိုတပတ်တည်းကိုဖျားပေးလို့ပါဒီပြဿနာဖြစ်ရှင်းတဲ့မိနာကိုတင်တုံးလို့ရှင်းတော့မှားပါလေကြာအဲ့ဒါတို့ကမြင်းမြတ်တတ်တာနဲ့ဒီကျွန်တော်ကဒီတစ်ခုပြည်တော်စုတနင်္ဂနွေဆိုင်ရာကိုလည်းသူက စဉ်းစားရမယ်ဒါကိုလည်းတို့ချက်ရှုရမယ်ပြီးလို့ရှိရင်ဒီကောင်စုရဲ့ဒီနေမီဒီတာအလုံးကိုသူကဒီသူအလုံးကိုပေါင်းစပ်ပြီးတော့သူကောင်းရတဲ့ကိုသူစဉ်းစားပြေဖို့လိုအပ်တယ
်ဟုတ်ကဲ့ပါဆရာ
ကျွန်တော်ပြောသလို
ကျေးဇူးပါဒေါက်တာတူကြရေကျွန်တော်တို့ဆွေးနွေးပွဲရလဲအချိန်တလောက်ပဲရတဲ့အတွက်ဟိုကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးနဲ့အီးမေးလ် Facebook တွေကနေပို့တဲ့စာတွေအားလုံးအတွက်လည်းကျေးဇူးထူးတင်ပါတယ်ခင်ဗျာ